Ukraine နိုင်ငံအရှေ့ဘက်မှာ ခွဲထွက်ရေးသဘုံတွေအပေါ် Russia ကထောက်ပံ့ပေးနေမှုကို ကန့်ကွက်တဲ့အနေနဲ့ Russia နိုင်ငံရဲ့စွမ်းအင် ဘန်ဒါရီးနဲ့ ကာကွယ်ရေးအစရှိတဲ့ကဏ္ဍတွေကို ဦးတည်ပြီးတော့ချမှတ်လိုက်တဲ့ American ပြည်ထောင်စုရဲ့ ပိတ်ဆို့အရေးယူမှုတွေကို သမ္မတ Obama ကထုတ်ဖော်ကြေညာလိုက်ပါတယ် အခုလိုအရေးယူတာဟာ ဇူလိုင် လ 9 ရက်နေ့ကလိုက်ပါလာသူ 298 ဦးသလုံးတေဆုံးခဲ့ရတဲ့ Malaysia ခီးတယ်တင်လေရင် ပြစ်ချခံရမှုနဲ့ ဆက်ဆက်နေပါတယ်လို့ သမ္မတ Obama ကဗုဒ္ဓဟူးနေ့အင်ပြူတော်မှာ ပြောဆိုလိုက်ပါတယ် အဲ့ဒီလေရင်ကို Ukraine လေရင်နဲ့မှားပြီးတော့ Ukraine နိုင်ငံရဲ့အရှေ့ဘက်မှာ သဘုံတွေက Russia လို့ missile သုံးပြန်နဲ့ ပစ်ချခဲ့တာဖြစ်တယ်လို့ လေးလာသူတွေကသုံးသပ်ကြပါတယ် Russia နိုင်ငံပေါ်လက်နက်တင်ပို့ရောင်းချမှုအပါအဝင် Russia နိုင်ငံရဲ့ရေနံနဲ့ ကာကွယ်ရေးဆိုင်ရာပစ္စည်းတွေရောင်းဝယ်မှုကိုပိတ်ပင်တားဆီးတဲ့ပိတ်ဆို့အရေးယူမှုအတစ်ကို Brussels မှာရှိတဲ့ဥရောပသမ္မတ 28 နိုင်ငံကတာမတ်ကြီးတွေကသဘောတူညီခဲ့ပါတယ် EU နေနဲ့မလွဲမရှောင်တာတဲ့အတွက် Russia ပေါ်အခုလိုအရေးယူပိတ်ဆို့မှုလုပ်ရတာဖြစ်တယ်လို့ Germany ဝန်ကြီးချုပ် Angela Merkel ကပြောဆိုပါတယ် Russia နိုင်ငံဟာပြစ်ချခံခဲ့ရတဲ့ Malaysia လေရင်ပြက်ကိုစုံစမ်းစစ်ဆေးတဲ့ နိုင်ငံတကာစစ်ဆေးရေးအဖွဲ့နဲ့ပူးတွဲလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တယ်လို့ သမ္မတ Obama ကပြောပါတယ် ဒါ့အပြင် Russia နိုင်ငံကသူ့ရဲ့စစ်တပ်တွေကို Ukraine နယ်စပ်အနီးမှာဖြန့်ကျက်တပ်ဆွဲထားသလို ခွဲထွက်ရေးသဘုံတွေကိုလည်းစစ်လက်နက်တွေဆက်လက်ပြီးတော့ထောက်ပံ့နေစေဖြစ်တယ်လို့ Mr. Obama ကပြောပါတယ် Russia နိုင်ငံဘက်ကနေ missile တုံးအမြောက်လက်နက်ကြီးတွေနဲ့ Ukraine နိုင်ငံဘက်ကိုပစ်ခတ်နေတာတွေ့နေရတဲ့အချိန်အောင် Russia ကသဘုံတွေကိုလက်နက်ထောက်ပံ့နေတယ်လို့ပြောဆိုထားတာကိုငြင်းပယ်နေစေဖြစ်တယ်လို့ American အရာရှိတွေကပြောပါတယ်ခင်ဗျာ